ယူရန်နိုင်ငံကဆန္ဒပြပွဲတွေအတွင်းသတင်းတောက်တွေတော်များများဖမ်းဆီးခံရတဲ့အပေါ်မှာယူရန်သတင်းတောက်တွေကဒီနေ့ရှုတ်ချလိုက်ကြပါတယ်။စက်တင်ဘာ16ရက်နေ့ကအသက်22နှစ်အရွယ်မာဆာအမနီဟာအီရန်မျိုးသမီးတွေလိုက်နာမယ်ဝစားစင်မှုကိုချိုးဖောက်တယ်ဆိုပြီးတော့ရဲကဖမ်းဆီးထားစဉ်တေဆုံးသွားခဲ့တဲ့အတွက်နိုင်ငံတော်ဆန္ဒပြတာဟာအခုဆိုရင်သတင်းပတ်9ပတ်ထဲရောက်လာကြပြီဖြစ်ပါတယ်။ဆန္ဒပြပွဲတွေအတွင်းတေဆုံးသူဒါဇင်နဲ့ချီရှိခဲ့ပြီးတော့ဖမ်းဆီးခံရသူလည်းရာနဲ့ချီရှိပါတယ်။တေဆုံးသူအများစုကတော့ဆန္ဒပြတဲ့သူတွေဖြစ်ပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်တချို့လည်းတေဆုံးတဲ့အထက်မှာပါဝင်ပါတယ်။မြို့တော်တူရန်နဲ့တခြားမြို့တွေမှာသတင်းတောက်20ကျော်ဆက်ပြီးတော့ဖမ်းဆီးခံနေရတော့မယ်လို့ဆာဇန်ဒါဂီသတင်းစာကဒီနေ့ပြောပါတယ်။ဒါပြင်နောက်ထပ်သတင်းတောက်တွေအတော်များများကိုလည်းအနာပိုင်တွေဘက်ကစစ်ဆေးမေးမြန်းဖို့ခေါ်တာတွေရှိတယ်လို့ဆိုပါတယ်။သတင်းတော်တွေကိုအခုလိုဖမ်းဆီးတာတွေနဲ့ဖမ်းပြီးတဲ့နောက်သူတို့ရသင့်တဲ့အခြေခံအခွင့်အရေးတွေကိုမပေးတာနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေကိုဝေဖန်ထားတဲ့ကြေညာချက်ကိုလည်းအီရန်သတင်းတော်တွေနဲ့တပ်ပုံသတင်းတော်300ကျော်ကလက်မှတ်ရေးထိုးခဲ့ကြတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြပါရယ်ဖမ်းဆီးခံခဲ့ရတဲ့သူတွေဟာရှင်းနေငါးခွင့်မရသလိုတရားရုံးကြားနာစစ်ဆေးမှုတွေမလုပ်ခင်မှာလည်းစစ်ဆေးမေးမြန်းတာတွေဆွဲချက်တင်တာတွေလုပ်ခဲ့ပြီးတော့အဲ့လူတွေကိုလွတ်ပေးဖို့လည်းကြေညာချက်မှာတောင်းဆိုထားပါရယ်အချိန်တည်းမှာပဲမနေ့စနေနေ့ကတော့တူရန်မြို့ကတက္ကသိုလ်ကျောင်းတွေအပါအဝင်တခြားမြို့တွေမှာလည်းကျောင်းသားတွေဆန္ဒပြခဲ့ကြပါတယ်။ဒါပေမဲ့အီရန်တော်လှန်ရေးအစောင့်တပ်ကတမ်ဘူးကြီးကတော့ကျောင်းသားတွေအပါအဝင်ဆန္ဒပြတဲ့သူတွေကိုလမ်းပေါ်မထွက်ပဲအိမ်ထဲမှာနေကြဖို့ပြောလိုက်ပါတယ်ခင်ဗျာ။